1988ခုနှစ်နောက်ပိုင်းအထင်ရှားဆုံးတိုင်းရင်းသားနိုင်ငံရေးကောင်းဆောင်တစ်ဦးဖြစ်တဲ့ခွန်ထွန်းဦးဟာအသက်89နှစ်အရွယ်ရန်ကုန်မြို့မှာဧပြီလ30ရက်နေ့ကကွယ်လွန်ခဲ့ပါတယ်။တိုင်းပြည်အချက်တဲကြီးနေခြင်းကွယ်လွန်တာမို့ကြီးကွယ်စရာဖြစ်တယ်လို့တိုင်းရင်းသားကောင်းဆောင်တချို့ကပြောပါတယ်။ Federal ပြည်ထောင်စုပေါ်ပေါက်ရေးအတွက်စစ်ရောလူပါအထုတ်ခဲ့တဲ့ခွန်ထွန်းဦးအမှတ်ရစရာတွေကိုကိုဝင်းမင်းစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ SNLDရှမ်းတိုင်းဒေသဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌနေရာကနေမနှစ်2021မှာစအနာယူခဲ့တဲ့ဥခွန်ထွန်းမနှစ်ကကွယ်လွန်ခဲ့ပြီးအမတ်တရကျန်နေခဲ့တဲ့သူ့ဖြတ်သန်းမှုကိုပါတီပြောခွင့်ရဦးဆိုင်လက်က
ဥက္ကဋ္ဌကြီးက1990ရွေးကောက်ပွဲမှာဒီဘောမျိုးနဲ့မေဆန္ဒနဲ့အမတ်တကနေပြီးလွတ်တော်ပို့စလချက်ရွေးချယ်ခံခဲ့ရတယ်အဲ့တော့အနိုင်ရရှိတဲ့ NLD နဲ့ SNLD ပါတီပူးပေါင်းပြီးတော့မှလွတ်တော်ခေါ်ယူရေးကိစ္စတွေမှာကျိုးပန်းဆောင်ရွက်ခဲ့တယ်အဲ့ခါမှာသူကရှေ့ရနေဦးစည်းဦးဆောင်ပြုခဲ့တယ်နဝတအစိုးရအနေနဲ့လွှတ်တော်မခေါ်ပေးတဲ့ခါမှာ CRPB လို့ခေါ်တဲ့ပြည်သူ့လွှတ်တော်ကိုစားပြုကော်မတီကိုဖွဲ့စည်းရမှာဥက္ကဋ္ဌကိုပါဝင်ခဲ့တယ်အဲ့ဒီပြင်တိုင်းလာအရေးနဲ့ပတ်သက်လို့ရှိရင်လည်း UNA လို့ခေါ်တဲ့တိုင်းလာလူမျိုးများမဟာမိတ်မှလည်းပဲသူကတဘာဝတီအဖွဲ့ဝင်အဖြစ်ဦးစည်းဦးဆောင်တောင်းယူခဲ့ပါတယ်သူ့ရဲ့ပြောစကားအရပြောရရင်ဒီမိုကရေစီရေးနဲ့ဖက်ဒရယ်ရေးကခေါင်းနဲ့ပန်းလို့ပဲတစ်ခုစလုံးကိုတစ်ချိန်နဲ့တစ်ပြိုင်နဲ့အတူတူလှုပ်ဆောင်မှသာလျှင်အောင်မြင်နိုင်လိမ့်မယ်။
ကြာပြင်အသက်89နှစ်အရွယ်မှာကွယ်လွန်ခဲ့တဲ့ဥက္ကဋ္ဌရဲ့ထူးခြားတဲ့ခေါင်းဆောင်မှုကိုလည်း ANP ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးသာထွန်းလာက
ဥက္ကဋ္ဌကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့အသက်နိုင်ငံရေးလုပ်ကိုင်ဆောင်တဲ့ပုဂ္ဂိုလ်တွေအတွက်ဥဆောင်လမ်းပြပုဂ္ဂိုလ်တွေဖြစ်ပါတယ်လို့အခုလိုဆုံးဖို့တဲ့အတွက်ကြောင့်ကျွန်တော်တို့တရားတော်နိုင်ငံရေးပါတီတွေပြည်တော်စုတဝန်းလုံးမှာရှိတဲ့နိုင်ငံရေးသမားတွေပါဝင်ကျွန်တော်တို့အလုံးမှာဒီဆုံဆုံမှုကြီးတရားဖြစ်ပါတယ်လို့
ဒီနေရာမှာဥက္ကဋ္ဌနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နီးနီးကပ်ကပ်လွတ်ဆောင်ခဲ့ကြပုံတွေကိုလည်း SNLD အထွေထွေအတွင်မှုလည်းဖြစ်တဲ့ဦးဆိုင်လေးကအခုလိုပြန်ပြောပြပါတယ
်ဒေါက်ဆန်းစုကြည်နဲ့လက်တွဲခဲ့တဲ့အချိန်လုံးကလည်းတခြားလို့သူပြောခဲ့တယ်ဒီမိုကရေစီရရှိရေးအတွက်မိုင်းကျိုးပန်းနေတယ်လို့ဖက်ဒရယ်ရရှိရေးအတွက်ကျွန်တော်တို့ကလည်းမမှိတ်မတုံလှောက်ဆောင်ပါပဲဆိုတော့ဒီမိုကရေစီရသွားတဲ့နောက်မှာကျွန်တော်တို့ဖက်ဒရယ်ရေးအတွက်ကိုအမိုင်းနေနဲ့မမှိတ်သွားဖို့လိုအပ်တယ်နော်လို့လူရှိသူရှိမှပဲသူကြောင်ပြောခဲ့ပါတယ်ကြကျွန်တော်ရှိမှပဲဒေါ်ဆန်းစုကြည်ကလည်းမမှိတ်ပါဘူးရှင်လက်တွဲလှုပ်ကြရအောင်ဆိုပြီးပြောခဲ့တဲ့စကားရှိခဲ့ပါတယ်နောက်ဆုံး2022ခုနှစ်မှာဒေါ်ဆန်းစုကြည်ကြားပြတ်ရေးကောက်ပွဲဝင်ပြီးအနိုင်ရကြီးတဲ့အခါမှာလည်းကျွန်တော်တို့ဥဆောင်ပြီးတော့မှနေပြီးတော့မှဒေါက်ဆန်းစုကြည်နေအိမ်မှာတွားရောက်တွေ့ဆုံခဲ့တယ်။အဲ့ဒီအချိန်မှာလည်းပဲ2008ဟာဒီမိုကရေစီအတွက်အမကန်ချက်ရှိမရှိမသေးကြပေမဲ့ဖက်ဒရယ်အတွက်ကတော့လုံးဝကိုအမကန်ချက်မရှိတာသေးကြတယ်ဆိုပြီးသူထပ်ခါပြောခဲ့ပါသေးတယ
်။အချိန်ထဲမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အတူ1988ထဲကတောက်လျှောက်လှုပ်ရှားရုန်းကန်ခဲ့ပြီးအချိန်ချင်းလဲအဖမ်းခံရထောင်ဒဏ်နှစ်ရှည်တွေလဲကြားခဲ့တဲ့ဥက္ကဋ္ဌဦးပေါ်အမြဲအမှတ်အရနေမှာပါလို့ဥတာထွန်းလာကဆိုပါတယ
်။မင်းမင်းအကြံရဲ့လို့ဆိုကျွန်တော်တို့အရင်ကဒီနာဖခိတုံကတော့ကတန်ရသပါတီတွေကျင်ပတဲ့ပြည်ထောင်စုနဲ့အခမ်းအနားမှာတော့ကဥခွန်တုံးဦးမှာပဲကျွန်တော်တို့ပြည်ထောင်စုနဲ့အခမ်းအနားကိုအတူတူကျင်ပခဲ့ရတော့ကကျွန်တော်အနေနဲ့မင်းမင်းအရရှိတဲ့ကိစ္စတရက်ဖြစ်ပါတယ်။ကျွန်တော်တို့ဒီမြန်မာနိုင်ငံမှာဒီအာဏာရှင်စနစ်တပ်ကြောက်ရေးအတွက်ကိုကျိုးစော့အနစ်နာခံပြီးစူးစမ်းလှုပ်ဆောင်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ပြည်ထောင်စုမြန်မာနိုင်ငံတဝန်းလုံးမှာရှိတဲ့နိုင်ငံရေးလက်ကွန်ဆောင်ရုံလူတွေအတွေ့တော့ကမမေ့တဲ့မမေ့ထိုက်တဲ့ပုဂ္ဂိုလ်တူဖြစ်တယ်။
ဒါဖြင့်ဥက္ကဋ္ဌကွယ်လွန်မှုကလက်ရှိအရင်လိုစစ်အာဏာရှင်အောက်အခက်အခဲဆုံးအချိန်မှာဖြစ်ရတာမို့ပိုကြေကွဲရပေမဲ့ဆက်ရုံးကန်ကြဖို့ကိုလည်းဦးဆိုင်လေးက
ကျွန်တော်နိုင်ငံအတွက်ကတော့ကံစုံမုံမောင်ကြတဲ့အချိန်လို့ပြောရမှာပေါ့နော်စစ်တပ်ကနေပြီးအာဏာရယူထားတဲ့အချိန်မှာဒီမိုကရေစီကောင်းဆောင်လို့အားလုံးအသိအမှတ်ပြုတဲ့ဒေါက်ဆန်းစုကြည်လည်းအကြက်တဲရောက်နေတယ်။အဖမ်းစီခံနေရတယ်။နောက်တစ်ဖက်မှာဖက်ဒရယ်ရေးအတွက်မမရက်တီကြတဲ့ကောင်းဆောင်တူဦးကလည်းဒီနေ့လိုပဲပွဲလွန်အနိမ့်ဆရောက်ပါတယ်ဆိုတော့ကျွန်တော်အားလုံးအတွက်ဝမ်းနဲ့မဆုံးဘူးနော်။ကြည်ကွဲစရာဖြစ်တယ်။ဒါ့ဝင်မဲ့လို့ကောင်းဆောင်နှစ်ဦးရဲ့မိန့်မှားခဲ့တဲ့ဇကားတွေ၊ဆိုင်းညွှန်ခဲ့တဲ့နိုင်ငံရေးဆိုင်ရာလမ်းကြောင်းတွေကထင်ထင်ရှားရှားရှိနေပါတယ်။သူတို့တွေကိုဂုဏ်ပြုတဲ့အနေနဲ့ဖက်ဒရယ်ဒီမိုကရေစီရရှိရေးအတွက်အားလုံးဝိုင်းဝန်းကြိုးပမ်းကြပါစို့
တကယ်တော့တစ်ချိန်ကစစ်ကောင်စီတွေလက်အောက်မှာဒေါက်ဆန်းစုကြည်နဲ့နီနီကကလက်တွဲလုပ်ခဲ့တဲ့ဥက္ကဋ္ဌကိုမြန်မာဒီမိုကရေစီနဲ့ဖက်ဒရယ်ရေးလှုပ်ရှားမှုဒုတိယခေါင်းဆောင်ဖြစ်အများခံယူခဲ့ကြတယ်လို့လည်းသုံးသပ်သူတွေကဆိုပါတယ်ခင်ဗျ